ပြီးခဲ့တဲ့ရက်ပိုင်းကအသစ်ဖွဲ့စည်းလိုက်တဲ့ NLD ပါတီဗိုလ်အလုံးမှုဆောင်အဖွဲ့ရဲ့အတွင်းရေးမှူးအဖွဲ့ဝင်ဖြစ်တဲ့ဦးဝင်းထိန်ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင်ဗိုလ်အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးအောင်တို့နဲ့ဒေါအောင်ဆန်းစုကြည်ဟာနေပြည်တော်ကနှင်းစီစံအိမ်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာလာမယ့်မတ်လ30ရက်နေ့မှာကျင်းပမယ့်သမ္မတတာဝန်လွှဲပြောင်းရေးအခမ်းအနားကိုလွတ်တော်အဆောက်အဦထဲမှာကျင်းပဖို့ဆုံးဖြတ်လိုက်ပြီးအဲ့ဒီအခမ်းအနားကိုသမ္မတဦးသိန်းစိန်တက်ရောက်မှာမဟုတ်တဲ့အကြောင်းဦးဝင်းထိန်ကသတင်းနောက်တွေကိုပြောပါတယ
်။သမ္မတဟောင်းကမလ30ရက်နေ့တာဝန်ရှိတယ်။ဒါပေမဲ့သမ္မတဟောင်းကနေသမ္မတတွေကိုတာဝန်လွှဲဆိုသူကလွှဲမယ်မရှိလွတ်တော်မှာပဲတာဝန်ရှိ။ဥမာကျွန်တော်ကရိုးရှင်နဲ့ရှင်းရှင်းနဲ့ပုံကျစိတ်နဲ့ရင်ဘာခံရလဲလို့ကျင်တယ်အဲ့မှာကျွန်တော်တို့ကသူစဆွေးနွေးတွေရဟုတ်ပြီကျွန်တော်ပြန်ပြီးတော့တိုင်ပင်ရပါမယ်ရှင်းပြရတော့ဆက်ပြီးပြန်ပြီးပြန်တိုင်ပင်ဦးမယ်တိုင်ပင်မှာပဲပြမယ်ဆိုတော့ဆက်ရိုးရှင်းမယ်လို့ပါနောက်ဘယ်လိုချင်လဲဥရတယ်မယ်လို့ပ
ါတမရတာဝန်လွှဲပြောင်းရေးအခမ်းအနားအပြီးမှာညသာစားပွဲကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးတော့အချင်းချင်းကျင်းပမှာဖြစ်သလိုဝင်းကြီးဒူးဝင်းကြီးတွေအမှုပညာရှင်တွေနဲ့ NLD ပါတီကဖိတ်တဲ့နဲ့သူတွေကိုဖိတ်ကြားမယ်လို့ဦးဝင်းထိန်ကပြောပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာကို NLD ပါတီကကိုယ်စားလှယ်ဦးညီပူကိုခန့်အပ်မှာဖြစ်ပြီးရခိုင်ရှမ်းရန်ကုန်နဲ့ကချင်ပြည်နယ်ဝန်ကြီးချုပ်နေရာတွေအတွက်တမတော်ကတောင်းဆိုတဲ့သတင်းဟာကောလာဟာလဖြစ်တယ်လို့ဦးဝင်းထိန်ကပြောပါတယ
်ဖွဲ့စည်းပုံခြေရာဥရိယဟိုရုပ်ကမှနိုင်တဲ့ပါတီပဲခန့်အပ်မှာလေတောင်းမလို့ရခိုင်မှာဆိုလို့ချင်းကျွန်တော်ကလူနေစုဆိုတော့လည်းပဲဦးညီပူကဝန်ကြီးချုပ်ဒါတော့တောင်းဆန်းယူခံတာပြောပြီးချားပြင်းနေတယ်မှာလဲကျွန်တော်လုတ်ထားပြီဒါပေမဲ့ဘယ်သူစရာမပြောသေးဘူးကွာပြောရှုပ်ချိုးလဲကျွန်တော်ကုန်မရဘူးတခုစီတာကတော့မရခိုင်လို့များမျိုးရှမ်းလို့ဟာမျိုးကျွန်တော်အားနေတယ်အားနေရင်အားနေအားကောင်းတဲ့ပါတီတွေကပုံကိုယ်တွေလဲကျွန်တော်ထည့်ပြီးစဉ်းစားမှာခုနပြောတဲ့လေးနေရာတောင်းနေဆိုတာကောလာဟလပ
ါဒါအပြင်အစိုးရအသစ်လက်ထက်မှာဝင်းကြီးဌာနတွေကို20ကျော်သားထားရှိမှာဖြစ်သလိုပြည်ထောင်စုအစိုးရအဖွဲ့အစ်မှာ NLD ပါတီဝင်40ရာခိုင်နှုန်းလောက်သာပါဝင်မှာဖြစ်ပြီးပြည်ပပညာရှင်တွေနဲ့တခြားပါတီကပုံကိုယ်တွေကိုဝင်းကြီးတွေဒုတိယဝင်းကြီးတွေအဖြစ်ခန့်အပ်မှာဖြစ်တယ်လို့ပြောခဲ့ပါတယ
်ခုလိုတော့ညီမကျွန်တော်အစိုးရဖွဲ့ရခံမှာတော့စေနာရှိတဲ့လူတွေရင်းချင်းရှိတဲ့လူတွေနောက်အဂတိတရားလိုက်စားမှုအနည်းဆုံးဖြစ်ရမယ့်လူတွေကျွန်တော်ရွေးတယ်ဥပမာဆိုတော့နေရာတစ်ခုတည်းကလူတယောက်တည်းကိုဘယ်တော့မှမစဉ်းစားဘူး3ယောက်4ယောက်5ယောက်အဲ့လိုညီမတို့ရဲ့ရင်းချင်းတို့ရဲ့နောက်ခံတမိုင်းတွေပေါ့လေ့လာပြီးတော့မှတင့်တော်ဆုံးဆိုတဲ့ပုဂ္ဂိုလ်တွေရွေးတဲ့အတွက်ကြောင့်မလို့တို့ရွေးချယ်မှုစနစ်ကိုလှုပ်ဝဲပြီးတော့ထားတာ။နောက်ခရောက်လည်းအမလို့အမရဖြစ်တဲ့ဆိုတာသိတယ်။သို့တော်လည်းကျွန်တော်တို့ကလည်းကျွန်တော်တို့မူနဲ့ကျွန်တော်တို့ထိန်းသိမ်းနေတဲ့အတွက်ကြောင့်မို့လို့အဲ့ဒါတော့နားလည်ပေးပါလို့ပြောခြင်းနဲ့။အဲ့တော့မြို့ကြီးဌာနက21 22အဲ့လောက်ပဲရှိတော့မယ်။ရင်းကလို့36တော့ရှိမှာမဟုတ်ဘူး။သို့တော်အဲ့လိုမြို့ကြီးဌာနတွေပေါင်းတော့ကြောင့်မို့လို့ပူလာတဲ့ဝန်ထမ်းတွေရှိတယ်။သို့တော်လည်းအဲ့ဝန်ထမ်းတွေဟာသူတို့ရဲ့နေရာအတွက်ပူစရာမလိုဘူး။သူတို့ဘယ်နေရာချထားမယ်ဆိုတော့ငွေတွေကစဉ်းစားထားပြီးသား။တခုပဲရှိတာကကိုမကြွန့်ကျင်တဲ့ဝန်ကြီးဌာနသွားမယ်ဆိုရင်တော့အဲကြွန့်ကျင်မှုနိုင်ဖို့အတွက်သူတို့တင်တာနေပေးမယ်။နောက်နေပြောင်းရမယ်ဆိုလို့ရှိရင်သူပြောင်းရှေ့ကိစ္စတွေမှာကျွန်တော်တို့တက်နိုင်မှာတက်တောင်းကူညီပေးမှာပေါ့
။လက်ရှိအစိုးရမှာတမရယုံဝန်ကြီးဌာန6ခုအပါအဝင်ဝန်ကြီးဌာနပေါင်း36ခုရှိပြီးတော့ဝန်ကြီးဒုတိယဝန်ကြီးဦးရေ90ကျော်ရှိနေပါတယ်။ဝန်ကြီးဌာနတစ်ခုမှာဒုတိယဝန်ကြီး2ဦးနှုံးနဲ့ခန့်အပ်ထားတာဖြစ်ပါတယ်။နိုင်ငံတော်တမရဖြစ် NLD ပါတီကနာယကသူရဦးတင်ဦးကိုရထားကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်ပြီးဦးဝင်းထိန်ကညင်းဆိုခဲ့ပါတယ်။နိုင်ငံတော်တမရနဲ့ဒုတိယတမရအမည်စင်းတွေတင်သွင်းနိုင်ရေးအတွက်ကိုယ်စားလှယ်အစုအဖွဲ့လိုက်စည်းဝေးတွေကိုလာမယ့်မတ်လ10ရက်နေ့မှာစတင်ကျင်းပရမှာဖြစ်ပါတယ်ခင်ဗျာ။